ထပ်ပြီးသွားတဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆန်နဲ့သူ့ရဲ့မိသားစုတွေရုရှားနိုင်ငံမော်စကိုမြို့ကိုရောက်ရှိလာတယ်လို့ရုရှားသတင်းတွေမှာဖော်ပြပါရယ်ဆီးရီးယားအနာရှင်ဟောင်းအာဆန်မိသားစုကိုရုရှားကခုံလုံးနဲ့ပြေးလိုက်တယ်လို့လည်းဖော်ပြပါရယ်ရုရှားနိုင်ငံဟာဆီးရီးယားအနာရှင်ဟောင်းအာဆန်ရဲ့နိကတဲ့မဟာမိတ်ဖြစ်တယ်လို့ပဲအာဆန်ဆူရကိုနိုင်ငံရေးရောဆီးရီးယားပါအကူအညီပေးခဲ့ပါရယ်ဆီးရီးယားနိုင်ငံမှာအာဆန်မိသားစုရဲ့250ကျော်အုပ်စုမှုအဆုံးသတ်သွားတဲ့အထိမ်းအမှတ်မျိုးတော်လမ်းဒီပေါ်မှာတော့လူတွေထွက်ပြီးတော့လေးတဲ့တနတ်တွေပစ်ဖောက်အောင်ပွဲခံကြပါရယ်မျိုးတော်ရဲ့လမ်းဒီပေါ်မှာပျော်ရွှင်အောင်ပွဲခံနေကြတဲ့လူအုပ်ကြီးဟာကျဲသုံးပွင့်ပါဆီးရီးယားဒေါ်လာရင်းအလံကိုဝှေ့ရနေကြတာကြည့်ရင်လွန်ခဲ့တဲ့ဆယ်စုနှစ်ကျော်ကအာရဗ်မျိုးလှုပ်ရှားမှုအစောပိုင်းကာလတွေကိုပြန်ပြီးအမှတ်ရစီပါရယ်2011ခုနှစ်ကဖြစ်ခဲ့တဲ့အာရဗ်မျိုးလူလှုပ်ရှားမှုကိုအာဆတ်ဆူရကနှင်းနှင်းခဲ့တဲ့နောက်လက်နက်ကင်ပုံကံမှုတွေဖြစ်လာပြီးတော့ဆီးရီးယားနိုင်ငံမှာဂျူနစ်စစ်က14နှစ်နီးပါးရှေ့ချခဲ့ပါတယ်။သဘုံတပ်တွေဟာဆီးရီးယားနိုင်ငံတွင်းကအချင်းထောင်တွေကိုဖွင့်ပြီးတော့နိုင်ငံရေးအင်ဂျင်တွေကိုလည်းလွှတ်ပေးခဲ့ပါတယ်။ HTS လို့အတူခေါ်တဲ့ Hayat Tiad Al-Sham အဖွဲ့ကဦးဆောင်တဲ့သဘုံတပ်တွေဟာဆီးရီးယားကအကြီးဆုံးမြို့အလက်ပိုကိုသိမ်းပြီးတဲ့နောက်အချင်းတို့တွင်းမှာပဲမြို့တော်ကိုပါရောက်ရှိပြီးတော့ဆီးရီးယားသမ္မတအာဆတ်မိသားစုထွက်ပြေးရတဲ့အချိန်ကိုစိုက်ခဲ့တာပါ။